ရွေးညာရေးကိစ္စနဲ့ပတ်သက်ပြီးတော့တန်တမာရေးနည်းလမ်းနဲ့အဖြေရှာဖို့အမေရိကန်ပြည်ထောင်စုကလိုလားပါတယ်။ဒါပေမဲ့လိုအပ်ရင်မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်ပိတ်ဆို့မှုပြုလုပ်ပြီးတော့ဖိအားပေးဖို့လည်းစဉ်းစားထားတဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတူကဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။လူသားတွေအတိတ်ဒုက္ခရောက်နေကြရတဲ့အရေးခင်းကိုမြန်မာနိုင်ငံနဲ့ဆွေးနွေးညှိနှိုင်းပြီးတော့အဖြေရှာရေးကထိပ်တန်းဦးစားပေးဖြစ်ပြီးတော့ညှိနှိုင်းအဖြေရှာလို့မရနိုင်ဘူးဆိုရင်တော့ပြင်းထန်တဲ့အရေးယူမှုတွေချမှတ်ဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့နိုင်ငံရေးရာဒုတိယလက်ထောက်နိုင်ငံသားဝန်ကြီးတောမတ်ရှန်နွန်ကပြောပါတယ်ကျွန်တော်တို့မှာတန်ခတ်အရေးယူမှုနည်းလမ်းတွေအများပြားရှိတဲ့အကြောင်းဒီအထက်ကနေဘယ်နည်းနဲ့အရေးယူရမလဲဆိုတာကိုဆုံးဖြတ်ကြရမှာဖြစ်ပါတယ်ဒါကကျေပြန့်တဲ့ဖိအားပေးမှုတွေကဒစိတပိုင်းဖြစ်တယ်လို့မစ္စတာရှန်နွန်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုဒကာမျိုးမှာတွေ့ဆုံပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားတော့တာဖြစ်ပါတယ်ဒါပေမဲ့ဒီအချိန်ကတော့ပြဿနာကိုအဖြေရှာဖို့သာဖြစ်ကြောင်းနဲ့အရေးယူအပြစ်ပေးဖို့မဟုတ်ကြောင်းသူကပြောပါတယ်ရူညာလူနည်းစုတွေပေါ်နိုင်လုံမင်းတက်ပြုမှုဆက်ဆံမှုတွေအဆုံးတက်သွားအောင်မြန်မာစစ်တပ်အပေါ်ပြင်းထန်တဲ့အရေးယူတက္ကံပိတ်ဆို့မှုတွေချမှတ်ဖို့အမေရိကန်လွှတ်တော်အမတ်တွေကအစိုးရကိုတောင်းဆိုခဲ့ပြီးရဲ့အနေနဲ့ကြာမှာအခုလိုဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်တာလည်းဖြစ်ပါတယ်